ရခိုင်ပြည်နယ်မှာရွန်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရင်ယူခဲ့တဲ့နိုင်ငံတော်ကြီးအချက်အုပ်ရဲ့ချိုးဖောက်မှုနဲ့ထောင်လန်းခုနှစ်နှစ်စီချမှတ်တာခံနေရတဲ့ Writers တရင်တော်ကိုဝါလုံးနဲ့ကိုတော်ဆိုးတို့ရဲ့အယူခံကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နေပြည်တော်တရားစွတ်တော်ချုပ်မှာနှစ်ဖက်ရှိနေတွေကအင်ကာနေမှာရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဒီလိုအယူခံဝင်ဖို့ February 1ရက်နေ့ကတင်ခဲ့တာဖြစ်ပြီးနှစ်ဖက်ရှိနေရှောက်လဲချက်အပြီးမှာအယူခံနဲ့ပတ်သက်ပြီးအမိန့်ချဖို့တရားသူကြီးဦးဆုံးနိုင်ရသဘောတူခဲ့တယ်နဲ့ဘယ်နေ့အမိန့်ချမယ်ဆိုတော့တတ်မှတ်ခြင်းမရှိသေးပါဘူး။သူတို့နှစ်ဦးရဲ့ရှင်နေဖြစ်တဲ့ဦးခင်မောင်စောကသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့တင်ဒေါက်တွေကပြောပါတယ်
။ဟုတ်လို့ဥပဒေနဲ့အညီနောက်တစ်ခါဒီလူလူလောက်ခွင့်နဲ့တင်းလူလောက်ခွင့်တွေအညီအရာဆိုတော့တော်တော်ကြီးမြုပ်တယ်။ဆုံးဝင်တယ်ကျွန်တော်ရှင်းမယ်မရှိဘူးလားဒါလေအရင်ကတည်းကကျွန်တော်ကစိုးစုံပြောချင်တာပဲအောက်ရုံးရရစိုးစုံပြောတယ်ဒါပြောနေတယ်ဖြစ်ပါလားဆိုတော့စိုးစုံတော့လည်းပြင်ပြပေါ့ပေါ့ရ
အခုလိုယူခံဝင်မှုနဲ့ပတ်သက်ပြီး Writers String Editor ချုပ်ကကြားလာမှုမတန်ရင်ထုတ်ပြန်ခြင်းကိုညွှန်ကြားချက်မှာတော့တရားစတော်ချုပ်အနေနဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာနှုတ်ခဲ့တဲ့15လကြာဥပဒေနဲ့ပြည်မှုနေထိုင်ခဲ့ခြင်းကိုပြုပြင်နိုင်ဖို့အတွက်ဒါဟာအကောင်းဆုံးအခွင့်အမ်းဖြစ်ပြီးဒီဖြောင့်မတ်ပြီးအားကျပွဲသတင်းတောင်ဆိုးတို့ဟာပြည်မှုကျူးလွန်တာမရှိတဲ့အတွက်အများဆုံးပြန်လွှတ်ပေးခြင်းလည်းလို့ဖော်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာအင်းစိန်ချင်းတောင်မှအချင်းချခံရတာဖြစ်ပြီးအင်ကာနေကတရားစတော်ချုပ်မှာရုပ်ကံဝင်မှုကိုတော့သူ့ရဲ့ဇနီးတွေနဲ့တမိငယ်တွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုလာကြဆစ်ဆီးခဲ့တဲ့သူ့ရဲ့အမှုကိုပြီးခဲ့တဲ့နှစ်စက်တင်ဘာမှာရန်ကုန်မြို့ပိုင်းခံတရားရုံးကနိုင်ငံတော်ဆွေးနွေးချက်အုပ်တွေနဲ့ထောင်လန်းခွန်းနဲ့ချမှတ်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းတရားစတော်မှာအယူခံဝင်ခဲ့တယ်နဲ့တည်ချလိုက်တဲ့အတွက်အခုနေပြည်တော်တရားစတော်ချုပ်မှာနောက်တစ်ဆင့်အယူခံဝင်ကြတာလည်းဖြစ်ပါတယ်။အခုအယူခံဟာ Writer စတင်းတောင်းနှစ်ကိုပြန်လည်လွတ်မြောက်ဖို့တရားဥပဒေအရဆောင်ရွက်နိုင်တဲ့နောက်ဆုံးအဆင့်လှုပ်ဆောင်မှုလည်းဖြစ်ပါတယ်။တရင်တော့ကိုကျော်ဆုံးနဲ့ကိုဝါလုံးတို့ဟာ2018ဩဂုတ်လတွင်ရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ပေါ်တဲ့ပြည်ပကံတွေနဲ့ပတ်သက်ပြီးတရင်ရည်ကိုစူးစမ်းအထောက်ခံခဲ့ရတာဖြစ်ပါတယ်။